Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ4ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ16.25ရုပ်ကနေတည်းထုတ်လွှင့်နေပါပြီရှင်။ကျမနန်းလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားနိုင်ငံကမြေရောက်ယထဘုံးခွဲတိုက်ခိုက်မှုတွေတာနီယာရှိသူဟာကာကစ္စတန်နဲ့နိုင်ငံပွားရုရှားနိုင်ငံသားတူဖြစ်တဲ့ကြောင်းကာကစ္စတန်ထောက်လှမ်းရေးအရာရှိတွေကပြောပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာဒေါက်တန်ဝင်းနဲ့တိုက်ခိုက်မှုဖြစ်တာနီယာရှိနေတဲ့ဖြစ်ရပ်တွင်တင်ဆောင်သူရဲသားဦးရေ58ယောက်တိရှိသွားပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုဝင်းမင်းနဲ့သူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်ရှိခိုင်ပြည်နယ်တွင်မနစ်အော်တိုဘားလအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းအရသာတေဆုံးမှုတွေပျောက်ဆုံးမှုတွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကကြေညာချက်ထုတ်ပြန်တဲ့သတင်းမှာတော့
ဟုတ်တယ်အဲ့ဒီမှာဟိုမှန်နေပြောရတာတရားဥပဒေသမီးကတော့အားနေဒီဘင်္ဂါလီ community နေနဲ့ကလည်းတော်ရယ်ကုနာပေါ့ရိုင်းကြမ်းမမရရင်တို့ကပရိဝေကင်းခြင်းနဲ့မလို့
ရှိခိုင်ပြည်နယ်လွတ်တော်ကတိုင်းရင်းသားရေးရာကော်မတီဥက္ကဋ္ဌဦးမမအောင်ပြောတော်တာပါပြည်သူတို့ရောမကြခင်ကြမှာပါဒါအပြင်အမျိုးသားလွတ်တော်တယန်စာရနဲ့တဘာဝပတ်ဝန်းကျင်ထင်းရေးကော်မတီကကချင်ပြည်နယ်ဖားကန့်ကဒေတာကိုတွားရောက်တဲ့တဲ့တွင်အတူနိုင်ငံတကာသတင်းဆောင်မကိုလည်းတင်ပြတော်ဖို့ရှိပါတယ်ဒါအပြင်စကြန်တေးလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်သွားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ရုရှားနိုင်ငံကမြေရောက်ယထဘုံးခွဲတိုက်ခိုက်မှုတွေတာနီယာရှိသူဟာကာကစ္စတန်နိုင်ငံဘွားရုရှားနိုင်ငံသားတူဖြစ်တဲ့ကြောင်းကာကစ္စတန်နိုင်ငံမှာရှိတဲ့ထောက်လှမ်းရာရှိတွေကပြောပါတယ်တိုက်ခိုက်မှုကျူးလွန်သူဟာ1995ခုနှစ်ကကာကစ္စတန်နိုင်ငံမှာမွေးဖွားခဲ့တဲ့အက်ဘာဇွန်ဂျယ်လီလော့ဖ်ဆိုသူဖြစ်တဲ့ကြောင်းကာကစ္စတန်လူမျိုးရေးဌာန KGNB ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါရုရှားနိုင်ငံက Interfax သတင်းအေဂျင်စီကတော့ဘုံးပေါက်ကွဲသူဖြစ်တာနီယာရှိသူဟာအာရှတိုင်11ဒေသကအသက်23နှစ်အရွယ်အမျိုးသားတူဖြစ်တဲ့ကြောင်းရုရှားအာဏာရှင်ကိုကူကာပြီးအစိုးရမှသတင်းပေါ်ပြခဲ့ပါတယ်စင်ပီတာစဗက်မျိုးကဘုံးပေါက်ကွဲမှုမှာတည်ဆုံးသူရေထွက်ဟာ17ယောက်ကနေ14ယောက်ထိတိုးလာတဲ့အကြောင်းလဲဒီကနေ့သတင်းစာရှင်းလင်းမှာပဲကျန်းမာရေးဝန်ကြီးကပြောဆိုခဲ့တာပါယထားရဲ့ထူထဲလာတဲ့တပ်တုတကားတွေကပေါက်ထွက်သွားတဲ့အထိပြင်းထန်တဲ့ပေါက်ကွဲမှုကြောင့်လူ90နီးပါးလောက်ကလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်တကယ်မို့တော့ဘယ်သူမှသူ့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးမနေ့ကဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့ရုရှားနိုင်ငံက RNTV မှာပြသခဲ့ရမှာတော့တည်ဆုံးနေသူတွေနဲ့ဒဏ်ရာရသူတွေကိုဘူရာပလက်ဖောင်းပေါ်မှာတွေ့ခဲ့ရတယ်လို့ထိတ်လန့်တလုံးနေတဲ့ခီးစဲတွေကလည်းမိဖို့တွေချမ်းမှမျက်နှာတွေကိုအုပ်ပြီးပြေးလွှမ်းနေတာတွေ့ရပါတယ်စေဗီတာစရမျိုးကနောက်ထပ်ဘူရာရုံတစ်ခုမှလည်းမပေါက်ကွဲသေးတဲ့ဘုံးတလုံးကိုမိသက်ဘူးတစ်ခုကိုယ်ကနာမဖွက်ထားတာတွေ့ခဲ့ရပြီးတဲ့နောက်ရတက်ဘက်ကရှင်းလင်းခဲ့ရပါတယ်မရှာနာဗင်ကတော့လုံချုံရေးအတွက်ချူတင်ကောင်းတဲ့အနေနဲ့မြေရောက်ယထပြည့်စွတ်မှုတွေအားလုံးဒီဘက်ကိုမနေ့ကရဆိုင်ခဲ့တာပါစင်ပီတာစဗက်မျိုးကတာဝန်ရှိသူတွေကတော့သုံးရကြဝန်ထမ်းချင်းထိမှန်ကြေညာခဲ့ပါတယ်ပေါက်ကွဲမှုဖြစ်တဲ့နေ့မှာပဲဘယ်လာရုစ်သမ္မတအလက်ဆန်ဒါလူကာရှန်ကိုနဲ့တွေ့ဆုံမှုရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဇာတိမျိုးဖြစ်တဲ့စင်ပီတာစဗက်မှာရောက်ရှိနေတာဖြစ်ပါတယ
်စီးရီးယားနိုင်ငံမှာတော့ဓာတ်ုဒဏ်ငွေနယ်လို့တနင်္လာရှိထားတဲ့တိုက်ခိုက်မှုကြောင့်ကလေးငယ်တွေပါဝင်အ ਨੇ စုံလူပေါင်း58ဦးသေဆုံးပြီးနောက်ထပ်ဒါဇင်တွင်နဲ့ချီတန်ရာတွေရခဲ့ကြပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာဒီနေ့ဖြစ်ခဲ့တဲ့ဓာတ်ုပ်ဘုံးတွေလို့ယူဆနိုင်တဲ့လေကြောင်းတိုက်ခိုက်မှုထဲဒီသေဆုံးရသူတွေထဲမှာကလေးငယ်အ ਨੇ စုံ17ဦးပါသွားတယ်လို့ပြည်ထောင်ချေဆိုင်ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကဆိုပါတယ်။ဒီလူခွင့်အဖွဲ့ကဆက်ပြီးနိုင်ငံမြောက်ပိုင်းအစ်စလစ်ပြည်နယ်ကခန်ရှေခွန်မြို့မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်လူတွေအသက်ရှူကျလာတာမုန်းကြီးအသက်ရှူမရဘဲတချို့သေကုန်တာအန်ဒါပဇက်ကအမြုပ်တွေထွက်တာတွေဖြစ်လာခဲ့တယ်လို့ဆိုလိုက်ပါတယ်ဒီဓာတ်ုဘုံးလို့ယူဆဆရာတွေကိုရုရှားတိုက်လေယာဉ်တွေကကျဲခဲ့တာလားစီးရီးယားဆွေရတိုက်လေယာဉ်တွေကချခဲ့တာလားဆိုတော့မသေးကြသေးဘူးလို့ဒီစီးရီးယားလူခွင့်အဖွဲ့ကစက်ပြောပါတယ်စီးရီးယားသမ္မတဘရှားဆက်ကို2000ခုနှစ်တည်းကစတင်တိုက်ခိုက်လာခဲ့တဲ့သဘုံတွေအနေနဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့တဲ့အစ်လစ်ပြည်နယ်ကိုထိန်းချုပ်ထားပါတယ်ဒီနှစ်ရှိချာစီးရီးယားပြည်နယ်စစ်အတွင်းလူပေါင်း4000ကျော်သေဆုံးကြပြီးနောက်ထပ်လူပေါင်းသန်းတွင်တဲ့အခြေအားလဲသူတို့နေအိမ်တွေကိုဆန့်ခွာထွက်ပြေးကြရပါတယ်စီးရီးယားဆိုတာအနေနဲ့အခုလိုဓာတ်ုလက်နက်တွေသုံးပြီးရဲသားတွေကိုတိုက်ခိုက်လာနေတယ်လို့ဆက်ဆွဲမှုတွေရှိလာခဲ့ပေမဲ့အစိုးရဘက်ကတော့ဆန့်ညင်ထားပါတယ်ခင်ဗျာ
အစ်စ်သမရအက်ဖတာဖာတာအစီစီကိုအမေရိကန်သမရအီဗီရောမှာနွေနွေထွေးထွေးချေဆိုပြီးအစ္စလန်ဆွေရောက်ချမ်ပက်ဝါရီတွေကိုချေမုန်းရမှာပူပေါင်းဆောင်ဖို့မနေ့ကပဲခရီးပြုတ်လိုက်တဲ့သမရဒေါ်နယ်ထရန့်ကကမ္ဘာမှာအကြီးဆုံးအရန်နိုင်ငံဖြစ်တဲ့အစ်စ်နိုင်ငံနဲ့နှစ်ပေါင်းများစွာဆက်ဆံရေးမပြေမလည်ဖြစ်နေရတယ်ကိုပြောင်းလဲလိုက်ပါတယ်သမရဟောင်းဘရက်ကိုဘာမှလက်ထက်2009ခုနှစ်တုန်းကအစ်စ်သမရဟောင်းဟော့စနီမူဘာရက်ကိုလက်ခံတွေ့ဆုံခဲ့ဘူးတဲ့အချိန်ကစလို့ပထမဆုံးအချိန်အစ်စ်ကောင်းဆောင်တူအင်ဂျီရောကိုအလက်ပတ်ရောက်လာတာလည်းဖြစ်ပါတယ်အစ်စ်သမရဟောင်းမူဘာရက်ကတော့နိုင်ငံရေးအကြောင်းမှုတွေဂျုံရရပြီးတဲ့နောက်ရာလူက ဖယ်ရှားခံရပြီးဗိုလ်ချုပ်ကြီးအောင်စစ်စီအာဏာရလာခဲ့တာပါ။အင်ဂျီရောမှာခေါင်းဆောင်တို့တွေ့ဆုံချိန်မှာတော့အီဂျစ်နိုင်ငံနဲ့အီဂျစ်လူထုတွေအမေရိကန်ဟာမမမမရက်တည်နေတဲ့အကြောင်းသမ္မတ်ထရန့်ကပြောဆိုခဲ့ပါတယ်။စစ်ဖက်ဆိုင်ရာဆက်ဆံရေးတွေကိုအမြင့်ဆုံးအဆင့်ထိတိုးမြင့်သွားဖို့နဲ့အမေရိကန်ကိုအီဂျစ်နိုင်ငံရဲ့မဟာမိတ်မိတ်ဆွေကောင်းဖြစ်သဘောထားဖို့လည်းပြောကြားခဲ့တာပါ။အီဂျစ်သမ္မတ်ကတော့2013ခုနှစ်မှာအာဏာရလာခြင်းကစပြီးအလေးထားပြောဆိုနေတဲ့အချမ်းဖက်ဝါဒတိုက်ဖြစ်ရေးအတွက်သမ္မတ်ထရန့်ရဲ့ခိုင်မာတဲ့ရက်တည်ချက်ကိုလေးစားကြောင်းပြောဆိုခဲ့ပါတယ်။ချမ်းဖက်ဝါဒတိုက်ဖြစ်ရေးမှာထိရောက်တဲ့မဟာဗျူဟာတွေချမှတ်ရေးမှာအီဂျစ်နိုင်ငံဟာအမေရိကန်နဲ့တူလက်တွဲသမ္မတ်ဖြစ်ကြောင်းလည်းပြောကြားသွားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဟာပထမဆုံးအကြိမ်ဖြစ်ဒီဘက်ထက်ဖလော်ရီဒါပြည်နယ်ကအမေရိကန်သမ္မတပတ်ဖြစ်စခန်းမှာတွေ့ကြရမှာပါ။အခုလိုကမ္ဘာထိပ်သီးခေါင်းဆောင်နှစ်ဦးလာမယ့်7ပြည်နှစ်မှာမျက်နှာချင်းဆိုင်တွေ့ဆုံနိုင်မှုကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးဒီနိုင်ငံတစ်ခုကြားဆက်ဆံရေးကိုတည်ငြိမ်အောင်အားဖြည့်ပေးနိုင်မယ်လို့သုံးသပ်သူတွေကယူဆနေပါတယ်။ဒါပေမဲ့မတိကျမှုတွေဖြစ်လာမှာကိုလည်းသူတို့ကစိုးရိမ်နေကြပါတယ်။ဒီတွေ့ဆုံမှုမတိုင်ကလေးမှာပဲသမ္မတထရန့်ကဒီဆွေးနွေးပွဲကအခက်အခဲတော့ရှိလာနိုင်တယ်လို့ခန့်မှန်းပြောဆိုလိုက်ပါတယ်။မကြသေးခင်ကပဲမြောက်ကိုရီးယားကိုထိမ့်သိမ့်နိုင်ဖို့တရုတ်အနေနဲ့ပို့စူးစမ်းပေးတင်တယ်လို့သမ္မတထရန့်ကထပ်ပြောခဲ့ပါတယ်။တနင်္ဂနွေနေ့တုန်းက Financial Times သတင်းစာနဲ့အင်တာဗျူးလုပ်တုန်းကလည်းသမ္မတထရန့်ကတရုတ်အနေနဲ့ဒီမြောက်ကိုရီးယားပြဿနာကိုဝိုင်းကူဖြေရှင်းပေးရင်အမေရိကန်အနေနဲ့သက်သက်ဖြေရှင်းသွားရမယ်လို့ပြင်းပြထန်ထန်ဖိအားပေးပြောခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီဆွေးနွေးမှုကနေအမေရိကန်ရဲ့သဘောထားကိုလက်တွေ့တိခောက်ကြည့်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအရင်ကတိပေးခဲ့တာကိုထပ်အတည်ပြုပေးတာကိုကြားရဖို့နဲ့ထိတ်ထိတ်မြင်ဆိုင်ရေးအပြန်လည်လေးစားပြီးအချို့တွေပူပေါင်းဆောင်ရွေးတွေကိုလေ့ထားပြီးနှစ်နိုင်ငံကြားမတိကျမှုတွေကိုရှင်းချကာဆက်ဆံရေးတည်ငြိမ်လာဖို့မျှော်လင့်ထားတယ်လို့ပီကင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပညာရှင်ဝန်တောင်ကဆိုပါတယ်ခင်ဗျာ
UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီအမေရိကန်တမန်မာဝိုင်းစစ်စင်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုလံဘီယာနိုင်ငံတောင်ပိုင်းမှာစစ်ရင်တွေကမြေပြိုမှုတွေကြောင့်တည်ဆုံးသူလူပေါင်း283ယောက်ကိုစတင်တည်ကျိုးနေပါပြီ။အလောင်းတွေကိုမြေမြန်ဆန်ဆန်မြေမြုပ်စီကျိုးနိုင်မှုနဲ့ရောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်စေဖို့ကျန်းမာရေးအာဏာပိုင်တွေကမိုကော်ဝါမြို့မှာအလောင်းတွေကိုမိသားစုဝင်တွေထံလွှတ်ပြောင်းပေးရနေတာပါ။အချိန်နှမှာပဲပျော်ဆုံးနေစေဖြစ်တဲ့လူပေါင်း100ယောက်ကိုအရေးပေါ်ကစေးလှုပ်ရှားရင်းနဲ့ဒေသခံတွေကအပြည့်စည်ရကြခက်ခက်ခဲခဲဆက်လက်ရှာဖွေနေပါတယ်။မြေပြိုမှုတွေကြောင့်တည်ဆုံးသူတွေထဲမှာတော့ကလေး40ကျော်ပါဝင်ပါတယ်။ဒါမှဝမ်မန်ယူဆန်တိုစ်ကတော့မိုကော်ဝါမြို့မှာစီးပွားရေးအရေးပေါ်ခြေနေချင်းညာထပ်ပြီးမြေပြိုမှုကြောင့်ထိခိုက်ပျက်စီးသွားတဲ့ရေပေးဝေးစနစ်ကိုပြန်လည်တိဆောက်ပေးမယ်လို့လည်းကတိပြုခဲ့တာပါ။တဘောကပေးတွေရာသီဥတုဖောက်ပြန်မှုကိုအပြစ်ဖို့ခဲ့တဲ့ဒါမှကတော့မိုကော်ဝါမြို့ဟာတရတာမိုးရေခြင်းရဲ့သုံးပုံတစ်ပုံလောက်ကိုတညာလေးနဲ့ချုံ့ဝင်ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။မိုးတက်တံမှုကြောင့်စင်နေစောပိုင်းကမကွာမြို့အနီးနားမှာရှိတဲ့မြစ်တွေကတာတမန်တွေချုပ်ပေါက်ပြီးဒေသခံတွေအိပ်ပျော်နေတဲ့အချိန်မှာပဲရေရွှွှွှွနေအမိုက်ကြိုက်တွေလမ်းတွေပေါ်ရောက်လာခဲ့တာပါ။ရေပောင်းများစွာမိုးတက်တံစွာရာသွန်းခဲ့ရကဒေသရင်းကနေရာတော်များမှာရေနဲ့လျှက်စစ်မှုတွေလည်းပြတ်တောက်ခဲ့ရပါတယ်။ကိုလံဘီယာနိုင်ငံမှာနီဗာလိုတဲရူမိတော်ပေါက်ခွဲရကလူပေါင်း2000ကျော်တည်ဆုံးခဲ့ရတဲ့1985ခုနှစ်ကကပ်ဘေးအန်ရပြီးအခုနောက်ဆုံးမြေပြိုမှုဟာအဆိုးရွားဆုံးသဘောကပ်ဘေးတစ်ခုလည်းဖြစ်ပါတယ်။မကြာသေးခင်လတွေမှာတောင်အမေရိကတိုက်ရဲ့ပစိဖိတ်ကမ်းရိုးတန်းဒေသမှာမိုးတိထန်ရေးကြီးမှုတွေကြောင့်ပီယူးနဲ့အီကွေဒေါနိုင်ငံတွေမှာလူများပြားတည်ဆုံးခဲ့ရပါတယ
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်အနေနဲ့ကုလသမဂ္ဂမှာ AP28 ရက်နေ့ကျရင်ပထမဆုံးချိန်မေကွန်ပြောဖို့ရှိနေပါတယ်။မြောက်ကိုရီးယားနျူကလ িয়ার နဲ့မစိုင်းတုံးကြီးချင်းချောက်မှုပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုအမေရိကန်ကဥဆောင်ခေါ်ယူထားပြီးဒီဆွေးနွေးပွဲလုပ်တဲ့အချိန်မှာအခုလိုမိကုံးပြောမှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကဒီမိကုံးပြောရမှာနိုင်ငံတကာနိုင်ငံခြားရေးဝန်ကြီးတွေအများအပြားတက်ရောက်ဖို့မျှော်လင့်ထားတယ်လို့ထုတ်ပြောလိုက်ပါတယ်။သံတမန်ကြီးဟယ်လီကဆက်ပြီးအခုလိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကုလသမဂ္ဂမှာမိကုံးပြောမှာကဒီပတ်သက်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ပထမဆုံးအကြိမ်ဖလော်ရီဒါပြည်နယ်မှာအရေးပါမဲ့တွေ့ဆုံမှုလုပ်ပြီးမှဖြစ်လာမှာပါလို့ဆိုပါတယ်။သမ္မတကြီးဟလေကပဲဒီအရေးပါတဲ့သမ္မတနှစ်ဦးဆွေးနွေးပွဲကနေတရုတ်အနေနဲ့မြောက်ကိုရီးယားပြဿနာပေါ်အရေးယူဆောင်ရွက်ဖို့အသင့်ဖြစ်မဖြစ်ကိုအသေးစားဖော်ထုတ်ပေးတင်တယ်။မြောက်ကိုရီးယားကတရုတ်ဆိုရတစ်ခုတည်းကိုပဲနားထောင်မှာဖြစ်တယ်လို့ဆိုလိုက်ပါတယ်ခင်ဗျ။
ကုလသမဂ္ဂလူ့ရေးရန်ပုံငွေဖွဲ့ UNFEA က အတင်းအဓမ္မကိုဝင်ဖြစ်ကြရတွေကိုသဘောဆန္ဒမပါဝင်မဲ့ကိုဝင်တားတဲ့အစီအစဉ်တွေကိုအားပေးနေတယ်ဆိုတဲ့ဆွဆွဲချင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကငွေချေးထောက်ပံ့နေဖြစ်တော့လိုက်ပါတယ်2019ဗန်နာရီအသုံးစီထဲမှာ UNFPA ကိုပေးရမဲ့ထောက်ပံ့ငွေဒေါ်လာ32တန်းခွဲကိုရပ်ဆိုင်ထားမဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကိုမနေ့ကပြောပြတဲ့ဆက်မှာဖော်ပြထားတာပါ။သာသမီ2ယောက်ထက်ပုံမယူဖို့တားမြစ်ထားတဲ့တရုတ်နိုင်ငံရဲ့မူဝါဒကိုအကောင့်ထဲပေါ်နေတဲ့တရုတ်မျိုးသားကျမ်းမာရေးနဲ့မိသားစုစီမံကိန်းကော်မရှင်နဲ့ UNFPA ကပူးပေါင်းလုံဆောင်နေတယ်လို့လည်းစာထဲမှာဖော်ပြထားပါတယ်။ဖြစ်တော့မဲ့ငွေချေးထောက်ပံ့တွေကတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကမ္ဘာတဝန်းကျန်းမာရေးစီစဉ်မှာပြောင်းလဲအသုံးပြုသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါ UNFPA ကတော့တရုတ်နိုင်ငံမှာအာရမကိုဝင်ဖြစ်ချမှုတွေနဲ့ကိုယ်သဘောဆန္ဒမပါဝင်မဲ့ကိုဝင်တားတဲ့စီစဉ်တွေကိုအားပေးနေတယ်လို့ဆိုတဲ့မှားယွင်းတဲ့ဆွဆွဲချက်တွေပေါ်အခြေခံပြီးသမ္မတထရန့်အစိုးရကဆုံးဖြတ်ခဲ့တဲ့အပေါ်စိန်ကောင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
ဖိလစ်ပိုင်ရေလုံသားတွေကတောင်တရုတ်ပင်လယ်ထဲအငင်းပွားနေတဲ့ရေပိုင်နဲ့ထဲမှာတရုတ်ထိုင်ဝမ်နဲ့ဗီယက်နမ်ငါးဖမ်းသမောတွေတားမနိုင်စီးမရဝင်လာတာကြောင့်ငါးဖမ်းနိုင်တဲ့နေရာကောင်းတွေရော့ချလာနေတယ်လို့ဆိုလိုက်ပါတယ်။2012ခုနှစ်ထဲကဖိလစ်ပိုင်နဲ့တရုတ်ကြားနယ်မြေအငင်းပွားလာခဲ့တဲ့စကာဘိုရိုတဲတောင်တန်းဒီဖိလစ်ပိုင်မြို့မဆန်လော့ကမ်းခြေအနားမှာ2010ခုနှစ်ကနေစပြီး9ရေအတွက်က90ရာခိုင်နှုန်းတောင်ရော့ချသွားတယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်မှု Franklin Katigay ကထုတ်ပြောလိုက်ပါတယ်။ငကူတွေကဆင်းရဲခဲ့တဲ့ဒီတဲတောင်တန်းချွန်းနာတပိုင်မှာပင်လယ်ကိုအဓိကထားရှင်သန်လုပ်ကင်နေရတာကြောင့်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေးအနေနဲ့တရုတ်နဲ့မဟာမိတ်တည်ဆောက်ပြီးအကူအညီရယူမလားအမေရိကန်ရေးတဲ့သမောတွေကိုပြန်ခေါ်ပြီးနိုင်ငံခြားသမောတွေဝင်မလာအောင်ပူးပြဲကင်းဆောင်တယ်လို့သာမလားဆိုတာကိုဆုံးဖြတ်ရတော့မယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
nga ne nyane khin thait tan yaw tadin rwe go kwang lwin hun ne go win min lo ga chin nya pe khe da ba voa ga ne khu thot lwin pin ni de season rwe go internet sa myana burmese.voanews.com ma lwin ni de chein ne tapyain ne tae na sin nai ma de akhu ro tadin saw ma rwe go sat dai tin pya taw ba me chi khan pi ne maung daw de da ma 2016 khu ne october ga phit paw de a chan phet tat khan mu naw pai ma a chan phet tat phyan mu chaung ayat da 23 yaw te so mi 10 yaw pyaw so ni de lo naing ga naw atai me khan yong ga tadin thot pyan khe ba de lit la tu rwe ga ro di ayat da rwe te so pyaw so ni da ha au chou ရည်နဲ့တရားဥပဒေစိုးမိုးမှုအားနည်းချက်ဖြစ်သုံးသပ်ကြပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ
်ဟုတ်ကဲ့မောင်တော်ဒေတာအကြမ်းဖက်တိုက်ခိုက်တာဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကစတင်ခဲ့တာပါဒီအခင်းဖြစ်ပွားပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေကြီးရောအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုတွစ်ဆုံဖြေကြားသူတွေဟာမကြာခဏဆိုသလိုတက်ဖြတ်ခံရကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီလ3ရက်နေ့အထိရရှိထားတဲ့စီးရင်အရာဆိုရင်အကျန်းဖက်တက်ဖြတ်ခံရသူအရက်သား23ယောက်ရှိပြီးပျောက်ဆုံးနေသူ10ယောက်ရှိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတဲ့မွန်ဒိုဒေတာမှာဖြစ်ပျက်နေတဲ့အခြေအနေကိုအဲ့ဒီဒေတာကိုတွားရောက်လေ့လာသတင်းယူခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုပြောပါတဲ့
အကျံဖက်သမားကြီးကကျွန်တော်တို့ဒီလောက်ရှိရင်တော့တချို့နေရာတွေတချို့ကြီးရွာတွေမှာကာမန်ဒီရွာသားတွေအနေနဲ့သူတို့နေလေအဲ့တချို့တွေကြတော့လေရွာပြင်းနေကြတယ်မှာသူကသူဒီနေမယ်နေပြီးတော့မှအဲ့သူတို့ဩဇာမခံတာတွေသူကတော့အစိုးရနဲ့ဥပပေါင်းနဲ့လို့သူတို့ယူဆသူတွေအဲ့လိုမျိုးတွေကိုပြန်ပြီးဆွဲတက်ဖြတ်တာတွေအဲ့ဒါမျိုးတွေလုံးနေတယ်လို့ကျွန်တော်တို့သိရတယ်အဲ့ဒီရဲတပ်ဖွဲ့တွေဓာတ်တွေကိုတိုင်တော်မှသူတို့တွေကရွာတွေကနေရွာသွားရင်ဟိုလူလူကြီးတွေပြေးချယူပြီးတော့မှသူတို့သွားနေရတဲ့အခြေအနေမျိုးမှာအဲ့ဒီအကြံဖက်သမားတွေကတော့ရွာထဲမှာရှိချင်ရှိနေမယ်ဒီကိုရောက်ဖြောက်ဖြောက်ထားမယ်အဲ့တော့အခါကျပြေးဖို့တော့တော်တော်လေးကိုမလွယ်ဘူးလို့ကျွန်တော်တို့ထင်တာပေါ့နော
်။မွန်ဒေါ်ခရိုင်ပြည်မှာအစ္စလမ်ဘာသာဝင်ဥယျာဉ်9သိန်းကျော်လောက်ရှိပြီးအများစုဟာအစိုးရရဲ့ထိရောက်တဲ့အုပ်ချုပ်မှုကနေကျဉ်လွတ်နေတာကိုတွေ့မြင်ရကြောင်းလည်းပြောပါတယ်။အရက်သားတွေကိုအကာအကွယ်ပေးဖို့ဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာပြုပြင်ပြောင်းလဲဖို့လိုအပ်မှာဖြစ်ကြောင်းလည်းဦးစီသူအောင်မြင့်ကပြောပါတယ်
။ဒီအုပ်ချုပ်ရေးပိုင်းကမွတ်စလင်ထားတဲ့သဘောထားပေါ့။အစိုးရကထားတဲ့သဘောထားကအဲဒါသူနိုင်ငံသားတွေကလည်းဒီလိုကိုဒီလိုဆရာသတ်မှတ်ထားတာမရှိတဲ့ခါကျတော့ဒီစိမ့်ပြင်ပြင်သူတို့နေတယ်အဲနေတဲ့ခါကျတော့ဘာဖြစ်လဲမှမသိရတော့ဘူးဆက်ဆက်ရေးလည်းသိပြီးတော့မရှိဘူးမရှိတဲ့ခါကျတော့ဒီထဲမှာဘာဖြစ်နေတာမသိတဲ့လိုမျိုးဘယ်လိုကာကွယ်ပေးရမလဲဆိုတာလည်းသူတို့လုံးလို့ရမှာမဟုတ်ဘူးအဲဒါဓာတ်ရုပ်ကာကွယ်ပေးမှုဆိုရင်အချို့ဒီပိုင်းဆိုင်ရာတွေရောနောက်အဓိကကျတဲ့ဒီလူတွေပေါ့နော်ကိုယ်နိုင်ငံထဲမှာနေတဲ့လူတွေကိုယ်တရားဥပဒေစိုးမိုးအောက်မှာကိုယ်အချို့ဒီအောက်မှာရှိရမယ်ကိုယ်ကလည်းအကာအကွယ်ပေးရမယ်ဒီလိုကွန်ပျူတာတွေအောင်လည်းလုပ်ပြရမယ်။ဘာညာဆိုတော့ policy ကိုအရင်ပြောင်းမှရမယ်။အခြေအချတွေမပြောင်းနိုင်ဘူးဆိုရင်တော့အဲဒီလိုပဲခက်ခဲနေအောင်ပါပဲ
။
စခိုင်းပြည်နယ်ဝင်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလက်ရှိစခိုင်းပြည်နယ်လှစ်တော်ကတိုင်းသားရေးရကော်မတီဥက္ကဋ္ဌဦးမောင်မောင်အောင်ကတော့အရတားတွေကာကွယ်ရေးနဲ့ပတ်သက်ပြီးအခုလိုတုံ့သက်ပါတယ်အခုနိုင်ငံသားမဖြစ်သေးပေမဲ့လည်းအခုဘာရဲ့ပြောပြောနိုင်ငံပြည်မှာနေရတဲ့အတွက်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကလည်းနိုင်ငံသားဆောင်ရေးပိုင်းကတမလို့အကုန်လုံးကတော့သူတို့ကလုံးဝလုံ
ဘာမှလည်းမလုပ်ဒီတိုင်းပဲအဲနေကမှဟိုအစိုးရပြောတဲ့အတိုင်းနဲ့မဟုတ်ဘဲနဲ့သူတို့ကသူတို့လွတ်လပ်သလိုဟိုအဲ့လိုဒီသွားတော့ဖြစ်တော့ဖြစ်နေတယ်။ဟိုနိုင်ငံသားဖြစ်တာရင်ဖြစ်တာလည်းခဏပေးသေးလိုက်ကိုယ်နိုင်ငံဒီမှာနေတယ်ဆိုတော့အဲ့ဒီနိုင်ငံရဲ့ဥပဒေကိုလိုက်နာဖို့အရေးကြီးတယ်။ယူတီဒီကတော့တရားဥပဒေစိုးမိုးရေးကိုတတိယရောက်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းအခု
ကျွန်တော်နားလည်မှုပြရတယ်တစ်ဆိုင်ကတော့ကုပ္ပတိရတတိယလောက်ပါအခုနကကိုယ်ပေးတဲ့အခွင့်အရေးပိုင်းကအစ်ကူအဲ့နေလိုရတဲ့ပေးရမှာပေါ့နော်ဒီလိုတော့သွားမယ်ဟိုကတော့နည်းဒီအော်တိုဘတ်ကိုင်းနေတော့ပိုင်းမှာသူတို့ကဟိုအကြောင်းကိုဖော်မဲ့လူမျိုးချင်းသူတို့ကတော့နှုတ်ပေးတဲ့ဘောမျိုးဆိုတာတော့အဲ့အဲ့အဖွဲ့ကိုထဲထဲဝင်နေတတိယရောက်နေတာစုံစမ်းစစ်စစ်ပြမှာအရေးယူဆောင်ရဖို့အဲ့လ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကြရင်ကကျင်းပပြည်ကြီးကလေးဂျပြရွေးကောက်ပွဲမှာလစ်လက်ကိုစလေ19နေရာတွေက18နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီက9နေရာမှာအနိုင်ရရှိခဲ့ပါတယ်။အမျိုးသားရင်းချစီအတွက်ဥတီစ조사နေတဲ့ NLD အနေနဲ့တိုင်းရင်းသားဒေသတွေမှာရှုံးနေခဲ့တဲ့ဟာတိုင်းရင်းသားတွေနဲ့ယုံကြည်မှုတိဆောက်ရေးအတွက်စိုးရိမ်စရာဖြစ်လာနေပါသလား။ NLD အနေနဲ့ဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဒီသတင်းပတ်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2323812555လေးဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့တယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တရားလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ဖားကန်တဲ့တင်ဖက်ဆက်ရအောင်ပါ။အမျိုးရာလွတ်တော်သေယံဇာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ဝင်တွေဟာဧပြီလ4ရက်နေ့ကနေ9ရက်နေ့အထိကချင်ပြည်နယ်ဖားကန်ဒေသကိုကွင်းဆင်းပြီးတော့တွားရောက်လည်လာနေပါတယ်။ဒါဟာဒုတိယအကြိမ်လွတ်တော်တက်တန်းအတွင်းဒီလွတ်တော်ကော်မတီရဲ့ဖားကန်ဒေသပထမဆုံးခီးစဉ်ဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်ပြထားတဲ့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ကတင်ပြထားပါတယ်။
ကျောင်းမြတ်ဥပဒေကျမ်းအတွက်အချက်လက်တွေရှာဖွေဖို့အပြင်တဘောဝတင်စာတားနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလေ့လာဖို့ရည်ရွယ်ပြီးကော်မတီဥက္ကဋ္ဌနဲ့အဖွဲ့ဝင်ခုနှစ်ဦးဟာဖားကန်ဒေသကို၄ရက်တာခီးစဉ်နဲ့ဒီကနေ့ကစပြီးကွင်းဆင်းလေ့လာနေတာပါ။အဲ့ဒီဒေသမှာကျောက်စိမ့်တူဖို့ရေလုပ်ငန်းတွေရဲ့အကျိုးသက်ရောက်မှုတွေကိုပါလေ့လာသွားမယ်။ကော်မတီရဲ့ခီးစဉ်နဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌဦးကျော်တီဟာကအခုလိုပြောပါရစေ
။ကျောင်းမြတ်ဥပဒေရေးဆွဲတဲ့အချိန်မှာဟိုဒုဝတ်တဲ့ဟာတွေကိုတကယ်တမ်းလက်တွေ့နဲ့မြင်တာရောဒီလိုရှာတန်ကြဖို့အတွက်ကိုကိုရောအဲ့ဓာရီနဲ့တော်ပြီးထပ်ပြီးတော့နားထောင်တော့မှတွားတယ်လို့ပြင်ဆင်နေဟာနောက်ပြီးတဘာပဝန်းကျင်ထိန်းသိမ်းနဲ့လဲစတိုင်ပြီးတော့အဲ့ဒါကိုလည်းဘာဒီအကြံဉာဏ်ပြီးဘာဒီတိုးလို့ရမလဲဆိုတော့ကိုရောဒီမှာကြည့်ပြီးတော့မှကြည့်ပြီးတော့မှလောအောင်မှာပေါ့ကိုတဘာပဝန်းကျင်ထိန်းသိမ်းရေးနဲ့ဆိုင်နေတောင်းမဲ့ဥပဒေနဲ့ဆိုင်နေအဲ့ကိစ္စတွေနဲ့ဒေသခံပြည်သူတွေနဲ့ဟိုတွေ့နိုင်တဲ့ဟာတွေကိုသူတို့နောက်ပြီးတော့မှစာနဲ့အကြောင်းကြားထားတဲ့လူတွေနဲ့တွေ့ပြီးတော့မှသာထောင်းမယ်ပေါ့
အခုခီးစဉ်အတွင်းကချင်ပြည်နယ်အစိုးရကြောက်စိမ့်လုပ်ငန်းရှင်တွေအပါအဝင်မြေမဆေးလုပ်သားတွေနဲ့တွေ့ဆုံမှုရှိပါတယ်ဒါအပြင်ကြောက်စိမ့်တူဖွဲ့ရေးလုပ်ငန်းတွေကိုလည်းလေ့လာသွားဖို့ရှိတယ်လို့ကော်မတီအဖွဲ့ဝင်ဖားကန်ဒေသခံတူဦးလည်းဖြစ်တဲ့ကချင်ပြည်နယ်မဲဆန္ဒနယ်အမှတ်9ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ခေါ်ဦးချိုကပြောပါတယ
်အဓိကတော့ကျွန်တော်တို့ကဒီမှာကတော့ညီစာပုံကြည့်မယ်နောက်ပြီးမှချောင်းနေမြောင်းနေကြည့်မယ်ကချင်ပြည်နယ်ဆိုတာဖွင့်နေလဲကျွန်တော်တွေ့ပါမယ်နောက်ပြီးတော့မှတက်ဆိုင်တဲ့ကြောက်စိမ့်ရုံးပေါ့ဗျာသူတို့နဲ့ကျွန်တော်တွေ့ပါမယ်ကျွန်တော်ဖွဲ့ရင်းနဲ့တွေ့ပါမယ်နောက်ကျောက်စိမ့်လုပ်ငန်းရှင်များအတင်းက
ဒီလိုလည်းတွေ့ပါမယ်ကျောက်စိမ့်လုပ်ငန်းရှင်အနေနဲ့လည်းတော်တော်တွေ့ပါမယ်ဖားကန်ဒေတာမှာကျောက်စိမ့်တူဖော်ရာကနေထွက်ပေါ်လာတဲ့မြေစာပုံတွေကြောင့်မြေမစည်းလုတ်သားပေါင်းများစွာအသက်တည်ဆုံးတာပျောက်ဆုံးတာတွေမကြာခဏဆူဆူလို့ဖြစ်ထားပါတယ်2018ခုနှစ်အတွင်းဖားကန်ဒေတာကျောက်စိမ့်လုပ်ငန်းမှာလူအသက်ပေါင်းများစွာဆုံးရှုံးရတာအပါအဝင်သဘောပတ်ဝန်းကျင်ဆိုင်ရာစုစုနေတဲ့ပတ်သက်ပ Comedy in Ine, Josein Tupora Jam Chilare, Sujorigo Lilabi, Sapi Tonte Sweeney Tomelo, Ukuma Mienka Subari.
ဒီကျောက်စိတ်လုပ်ငန်းယူတုတ်တဲ့အောင်မလို့လုပ်ကြမလဲကျောက်စိတ်မှာဖြစ်ပေါ်နေတဲ့ဒီရင်စိတ်ကိစ္စလည်းဘယ်လိုပူပေါင်းဖြေရှင်းမလဲနောက်ပြီးတော့မှဘာပေါ်ဝင်ရင်အရင်ချောင်းမြုံတွေလည်းဘယ်လိုရှင်းမလဲဆိုတာကျွန်တော်ဒါရဲတော့ဆွေးနွေးရမယ်ပိုင်းနေပါဗျာကျွန်တော်နိုင်ငံအနေနဲ့ဒီရှင်းလင်းရေးတွေမတတ်နိုင်တော့ဘာနိုင်ငံတကာကူညီကျွန်တော်ခေါ်မယ်သဘောဖြစ်နေပါတယ်ပြီ
ောက်ဆောင်နိုင်သေးခင်မှာဖားကန်ဒေတာတွင်ကျောက်စင်းတူပေါ်မိုးကိုခေတ္တရပ်ဆိုင်ထားဖို့ Global Witness အဖွဲ့ကြီးက2016ခုနှစ်တွင်ကတောင်းဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်အခုတော့ဒကြံတချင်းတပုတ်နဲ့ဖြောပြင်းမပေးခင်နိုင်ငံတကာသတင်းဆောင်ပါတပုတ်အရင်တင်ဆက်ပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလာမယ့်ကြာရပြည်နေ့မှာတရုတ်သမ္မတရှီကျင်းပင်နဲ့ပထမဆုံးအကြိမ်တွေ့ဆုံမှာပါသမ္မတထရမ့်ရဲ့ဖလော်ရီဒါပြည်နယ်ကမာလာဂိုပန်းဖြေအင်အားမှကျင်းပမဲ့ခေါင်းဆောင်အုပ်ရဲ့ဆွေးနွေးပွဲကဖလော်ရီဒါရာသီဥတုလိုနွေနွေထွေ့ထွေ့ရှိချင်မှရှိပါလိမ့်မယ်အမေရိကန်သမ္မတအင်ဘီရိုဆိုင်ယာ VOA သတင်းထောက်များရဲ့အကြီးအကဲစတီဗ်ဟာမန်ရဲ့သတင်းလွှာကိုမတ်တင်ကြီးထက်ကပြောပြထားပါတယ်ရှင်
အမေရိကန်မှာကုန်သွယ်ရေးလုံငွေပြမှုနဲ့အလုတ်ကိုင်းဆုံးရှုံးမဲ့ကိစ္စတွေကြီးကြီးမားမားမရှိတော့တာကြောင့်တရုတ်သမ္မတနဲ့ပထမဆုံးအကြိမ်တွေ့ဆုံမှုကအခြေအလဲဆွေးနွေးရမယ်ပွဲလို့အမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter စာမျက်နှာမှာသူ့ရဲ့မှန်းဆချက်ကိုရေးပါတယ်။အမေရိကန်ခြေဆိုင်ကုန်ထုတ်လုပ်ငန်းရှင်ကြီးတွေနဲ့သမ္မတထရန့်တို့အင်ဂျီရောမှာတွေ့ဆုံထုံးကလည်းတရုတ်ခေါင်းဆောင်ရှီကျင်းပင်နဲ့ဆွေးနွေးပွဲကနေစိတ်ဝင်စားစရာတွေထွက်ပေါ်လာမယ်လို့ပြောဆိုခဲ့တာပ
ါ။သူနဲ့ရောကိုယ်စားလှယ်အဖွဲ့နဲ့ပါတွေ့ဆုံဆွေးနွေးဖို့ကျွန်တော်ကတော့တိတ်ကိုစိတ်အားထက်သန်နေပါတယ်။ဘာတွေဖြစ်လာမလဲကြီးကြတာပေါ့
။တရုတ်ခေါင်းဆောင်ဖက်ကလည်းလက်ဗလာနဲ့ရောက်လာပါတော့မဟုတ်ပါဘူး။ Stimson Center ရဲ့အကြီးတန်းသုတေသီယွမ်ဆန်ကအခုလိုပြောပါတယ
်။ I foresee that the Chinese will send the Xi here.
တရုတ်ဘက်ကအမေရိကန်ပြည်ထောင်စုအတွင်းအခြေခံအဆောက်အုံဆိုင်ရာရင်းနှီးမြှုပ်နှံမှုလိုမျိုးကိုရရရော်ရော်ပေးမဲ့အရာမလက်ဆောင်ထုတ်ကြည့်တဲ့အတူသမရရှိကိုလွှတ်လိုက်မယ်လို့ကျွန်မထင်ပါတယ်။မဲဆန္ဒရှင်တွေကိုကတိပေးထားတဲ့အတိုင်းအလုတ်ကင်တွေဖန်တီးပေးရင်သမ္မတထရမ့်အတွက်အထောက်အကူဖြစ်စေမှာပါ
။တရုတ်လေးလာသူတချို့ကတော့ဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းတသွေးမတင်းဖြစ်မလာနိုင်တဲ့အပေါ်မှာသတိထားစောင့်ကြည့်နေကြပါတယ်။ Center for Strategics and International Studies က Scott Kennedy ကအခုလိုပြောပါတယ
်။ Something crazy could happen unexpected certainly we you know one tweet
ညလုံးမထားရဲစူးစူးကွားအခြေအနေမျိုးဖြစ်သွားနိုင်ပါတယ် Twitter မှာရေးလိုက်တဲ့အကြောင်းအရာတစ်ခုကဆွေးနွေးပွဲကိုအတိုင်းအတာတစ်ခုထိပြောင်းလဲသွားနိုင်ပါတယ်ဆွေးနွေးပွဲမှာစိစက်ညှိနှိုင်းတာမရှိဘဲနဲ့ပြစ်တင်ပြောဆိုမှုတွေဖြစ်လာနိုင်ပြီးတော့တရုတ်ဘက်ကခြေမကန်မိလက်မကန်မိနဲ့စိတ်ဆိုးဒေါသထွက်သွားစေနိုင်ပါတယ်နောက်ဆုံးစူးစူးကွားအခြေအနေမျိုးထိကိုဖြစ်သွားနိုင်ပါတယ
်အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကလည်းAmerican နဲ့တရုတ်ကြားမှာပြဿနာကြီးတွေရှိတယ်ဆိုတာကိုမှတ်ချက်ပေးထားတာပ
ါ Everything from the South China Sea to trade
တောင်ကျိုးပင်လယ်ပြင်ရေကစမြောက်ကိုရီးယားနဲ့ကုန်သွယ်ရေးစုံအားလုံးမှာအမျိုးသားလုံခြုံရေးစီးပွားရေးကိုပိုင်းမှာလဲမဖြစ်မနေဆွေးနွေးရမယ့်ကိစ္စတွေမနှဲပါဘူးနေ့ရက်ကျဆွေးနွေးရတဲ့အခါမှာဆွေးနွေးရမယ့်ကိစ္စတွေကအများကြီးရှိနေမှာပ
ါသမ္မတထရန့်ကတော့သမ္မတဖြစ်မလာခင်မနှိမ့်ကြတဲ့ကတရုတ်ကိုပြင်းပြင်းထန်ထန်ပြောဆိုထားပါတယ်တရုတ်နဲ့ကုန်သွယ်ရေးပိုင်းမှာထိထိရောက်ရောက်ကင်တွယ်မယ်လို့ကတိပြုပြောထားပေမဲ့အခုအချိန်ထိတော့ဘာမှမလုပ်ရသေးပါဘူး Stimson Center ရဲ့အကြီးတန်းသုတေသီယွမ်ဆန်ကအခုလိုပြောပါတယ
် The 45% tariff on Chinese
အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်စည်တွေအပေါ်55ရာခိုင်နှုန်းအခွန်ကောက်မယ်ဆိုတာလည်းဖြစ်မလာသေးပါဘူးငွေကြေးတမှုကိုအသုံးချပြီးကုန်သွယ်ရေးအတာစီရအောင်လုပ်နေတဲ့နိုင်ငံအဖြစ်သတ်မှတ်မယ်ဆိုပြီးကတိပြုထားတာလည်းအကောင့်ထဲပေါ်မလာသေးပါဘူ
းထိုင်ဝမ်ကျွန်းဟာတရုတ်ပြည်မှကြီးရဲ့ကွဲကွာနေတဲ့ဒေသတစ်ခုအဖြစ်သတ်မှတ်ထားပြီးတရုတ်အစိုးရဘက်ကအဖြစ်အရှာမခံတဲ့တရုတ်တနိုင်ငံတဲ့မူဝါဒအပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကစန့်ကျင်ပြောဆိုထားတဲ့မှတ်ချက်တွေနဲ့ပတ်သက်ပြီးလဲအမေရိကန်ပြည်ထောင်စုမှရောကဘာတလွှားကပါစိတ်ဝင်တစားစောင့်ကြည့်နေကြမှာဖြစ်ပါတယ်ရှင်
။မတ်တငိထိုက်တင်ပြသွားတာပါရှင်။အခုတော့သောတာရှင်နဲ့အတွက်တကြံသေးလက်ဆောင်အဖြစ်လွန်ပိုင်ပြုစုထားတဲ့ Miss Product တချင်ကိုထုတ်လင့်ပေးလိုက်ပါတယ်။နားဆင်ပါရှင်။
ပြောရမှာပါအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ်တီဗီသတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှာအရှာဆက် 7ဂျိုရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြာရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကြောင်းလွင်ကပြောပြပေးပါဦးရုရှားသမ္မတဗလာဒီမီယာပူတင်လက်ပတ်ရရှိနေခြင်းဇာတိညွတ်စိန့်ပီတာစဘတ်ကလူစီကားအမြောက်ပူရာရုံတို့ကမှာ မနေ့ကအဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုကိုကျူးလွန်သူရဲ့မိလောင်ကျွမ်းနေတဲ့အလောင်းကိုတွေ့ရှိခဲ့တဲ့အကြောင်းရုရှားဆိုရဆုံဆဲစစ်ဆေးကော်မတီကတွေ့ရှိခဲ့တာပါ။အစ်ချစ်သမ္မတအက်ဖတာအက်စီစီကိုအမေရိကန်သမ္မတအင်ပီယိုမှာနွေနွေထွေးထွေးကျူးဆိုပြီးအစ္စလာမ်ဆွေးရောက်ကျမ်းဖတ်ဝါရီကိုချိန်မွေးရမှာပူပေါင်းစွာဖို့မနေ့ကပဲဂရီးပြုတ်လိုက်တဲ့သမ္မတဒေါ်နယ်ထရန့်ကကမ ူလူပေါင်း293ဦးကိုစတင်တည်ကျုံနေပါပြီ။အလောင်းတွေကိုမြန်မြန်ဆန်ဆန်မြေမြုပ်တည်ကျုံနိုင်မှုနဲ့ရောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်စေနိုင်မှုကျန်းမာရေးအနာမဏေကမော်ကွာမြို့မှာအလောင်းတွေကိုမိသားစုဝင်တွေထံလွှဲပြောင်းပေးရနေတာပါ။ဒီချိန်ထဲမှာပဲပျောက်ဆုံးနေဆဲဖြစ်တဲ့လူပေါင်းညလောက်ကိုလည်းအရေးပေါ်ကစေးလို့သားရင်းနဲ့ဒေသခံတွေကအပြည့်စည်ရေးချမ်းမှခက်ခက်ခဲခဲဆက်လက်ရှာဖွေနေပါရဲ့။စီရနိုင်ငံမြောက်ပိုင်းမှာဒါဟုတန်းဝင်းနဲ့တိုက်ခိုက်မှုဖြစ်တန်မြတ်ရှိနေတဲ့ဖြစ်ရပ်တွင်တည်ဆုံးသူအရသာဥယျာ58ယောက်တိရှိတော်ပါပြီ။နိုင်ငံမြောက်ပိုင်းအီတလီပြည်နယ်ခန်ရှိကောမှာလေယောင်းတိုက်ခိုက်မှုတွေပြီးတည်ဆုံးသူတွေထဲကလေးငယ်17ယောက်တည်းမှနေပါဝင်နေကြောင်းလဲဗြိတိန်ချီဆိုင်စီရဆောင်ကြီးခေကပ်ဖွဲ့ကပြောဆိုခဲ့ပါတယ်
။တရင်ချင်းချက်ကိုကောင်လင်းဦးကပြပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြစ်ရဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိ line to meter 24kilohertz 11.33 ညလိုင်းတိုမီတာ25 kilohertz 11.665 လိုင်းတိုမီတာ51 kilohertz 5885နဲ့လိုင်းလာမီတာ190 kilohertz 1905တို့ကနေဖိုင်းယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.